ยังไม่เนี่ยบุรีรัมย์อยู่ในตอนบ่ายยังเจ้าเยสกังกูเอเยยังไงเล่นกันพวกกันเลยที่มันมาวิญญาณไปใกล้ๆยากะตอนนี้เราไต่ไปพิบวัสดิ์เจ้าตั้มรบกับตีบิวเคราะห์ว่าไต่ไปด้วยที่รักขันยากาดีว่าที่กันมูสิเคราะห์ได้รู้เลยตั้มรบเตรียมมาปัญญาเยี่ยมพวกตุยมูบุมุจุสมินทงกับบิวเอโกเปียวว่าเลย
ยังเจ้าที่เป็นอะไรนี่ยังงานอะไรมาเสร็จเลยยังเจ้าเนี่ยมีเรื่องอีกอย่างมาเสร็จเราไต่ไปแต่เขาเนี่ยจำได้เยอะกันเลยไม่ยากง่
ရတဲ့လူတွေပါသွားတဲ့လူတွေသိရတယ်ဒီဘက်ကဒဏ်ရတဲ့လူတွေပါနောက်တစ်ခုကတော့ဒီလူရွာလေးတွေရှိတယ်ပုံရင်းနဲ့အဲ့ဒီရွာပြတ်သွားတဲ့အတွက်ဒီလူချိုးတဲ့ဒဏ်ရတဲ့ရှိတယ်အဲ့တော့မြန်မာနိုင်ငံရကြဆွဲရမယ်ဒါကြောင့်ကျေရယ်တက်ရယ်တော့ဒီလူငယ်ကြီးဆက်ဆောင်ရလေ
ဒီမနေ့ညောင်ချောင်းရဲစခန်းတက်ကြက်ခံရမှုမှာနှစ်ဖက်သက်ဖွဲ့တွေပြင်ဒေသခံရွာသားတွေလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အေအေရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရဲစခန်းကိုပြင်ပထားဆက်မှတ်ဆက်ခိုက်လာတဲ့အပေါ်မှာဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုဆက်ပြောပါတယ်
။ဒီရတော့ကျွန်တော်တို့ကဒီရဲစခန်းတွေတိုက်တာဒါနဲ့ဆိုတီးပင်ရှိပြီးညာဘက်မှာကတိလာတော့မင်းပုံမှန်ကင်းကရုပ်ရုံရဲစခန်းဒီကနေ့မြောင်ဦးကရက်တိုင်ရင်ဒါနဲ့ဆိုပြေးတင်ပြီးဒီတရားဥပဒေပုံမူရေးဆွဲယူတယ်လို့လောက်ဆောင်တာတော့ပြီးရဲ့ကျန်းတဲ့လုံရပြည်ပြည်ပြောကြတာလောက်ဆောင်တာတော့မသိရတာက
ြ။ဒီမနေ့တိုက်ခိုက်ခံရတဲ့ညောင်ချောင်းနေကြားဆောက်စကန်းဟာရဲတပ်ဖွဲ့တွေပါဝင်စစ်တပ်ရောနေထိုင်တဲ့စကန်းဖြစ်တယ်လို့ညောင်ချောင်းရွာသားတို့ကပြောပါတယ်
။ညောင်ချောင်းဘက်ကလည်းဟိုလေးနိုင်ချင်းမလောက်ကတော့တော့ဒီလိုပြည်ပြည်ပြည်ပေါက်ဆန်နေကြတယ်ရာလည်းနဲ့ကြီးရောလည်းနဲ့ငယ်ရောညောင်ချောင်းစကန်းကိုဝန်တိုက်တယ်လေ။ညောင်ချောင်းကနေကြဆောင်ရေစစ်တပ်ကလည်းရှိတယ်အတန်းကတော့နေချောင်းဆောင်စကန်နေတာကဆက်ရုံးနေချောင်းဆောင်ရောက်ကုန်နေတယ်လို့ဒီကကြောင့်အဝက်ဆက်အဝက်ဝက်လိုက်လို့လို့ဒီညောင်ချောင်းရခိုင်ရွာနဲ့ကြတော့ရွာကညောင်ဖက်ကအခန်းလိုက်ကြတော့တောင်ဖက်ကညောင်ချောင်းကလားရွာနဲ့နေတယ်
ညောင်ချောင်းရွာခန့်နေတွင်တိုက်ပွဲဖြစ်စဉ်တွင်ပြစ်ခတ်မှုကြောင့်အပြေမဆွတ်ရဲကြတယ်လို့တချို့ကတော့နိစရာကျေးရွာတွေကိုထွက်ပြေးတင်းချောင်းသွားကြတယ်လို့သူကဆိုပါတယ်ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အေအေပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်တွယ်မရရှိခဲ့ပါဘူး။ဒီနှစ်ဒီမှာဗုဒ္ဓတောင်ပုံလုံးကျွန်းမြောက်ဦးမြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုအေအေဘက်ကနေ၄ချိန်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းများပြားရုပ်သိမ်းထားရပြီးမြို့ရွာကြီးတွေမှာပြောင်းရွှေ့အင်အားစုထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လ24ရက်နေ့ကကြောက်တော်မြို့နယ်မဟာမုနိဘုရားနဲ့2ကီလိုမီတာကွာဝေးတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ9,000ထိတိုးပွားလာနေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်။တမတော်အနေနဲ့အေအေဖွဲ့ကိုရခိုင်ပြည်နယ်မှာအခြေစိုက်ခွင့်ပြုမှာမဟုတ်ကြောင်းပြောဆိုထားတယ်လို့အေအေအနေနဲ့ရခိုင်ပြည်နယ်အတွင်းအခြေချနိုင်ရေးဟာအထူးကကြေမှန်းချက်ဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။